ခဲ့တဲ့စက်တင်ဘာလကုန်အထိ NLD အစိုးရပြစ်ဆိုင်ရတဲ့ကြီးပကျင်းကြီးဟာအမေရိကန်ဒေါ်လာသန်း 9,500 ကျော်ရှိကြောင်းသိရပါတယ်။ကျင်းကြီးအများစုဟာအရင်အစိုးရပြီးလက်ထက်ကရပ်ယူခဲ့တဲ့ရှင်းငွေတွေဖြစ်ပါတယ်။ဒီထဲကတရုတ်ဂျပန်နဲ့ဂျာမနီပါဝင်တဲ့ပဲလစ်ကလပ်ငွေကြေးအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာ့ဘာအရှကုန်ရေးဘဏ်ကိုပြစ်ဆိုင်ရမှာဖြစ်ပါတယ်။တရုတ်ကိုဒေါ်လာသန်း 4,000 ဒီပါပြစ်ဆိုင်ရမှာမို့ဒီပတ်ချင်းငွေ44ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမယ်ကျွေးညီဖြစ်ပါတယ်။ NLD တက်တာပထမဆုံးအကျဉ်းဖြစ်နိုင်ငံသားကျွေးကိုပြန်ဆက်နိုင်ရတွေ့ရပါတယ်။ဒီပတ်ချင်းငွေတဝန်ဒီပါဟာတရုတ်ကိုပြန်ဆက်ရမယ်အကျွေးဖြစ်နေပြီးတရုတ်ရဲ့အတုံးနှုန်းကလည်းအများဆုံးဖြစ်နေတာကြောင့်နိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်နေကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆန်လိုင်ကကျွန်ရတဲ့ဇွန်လကဆွေးနွေးတော့ပါတယ်။အခြားကျွေးညီကို10နှစ်ကြာမှပြန်ဆက်ရမှာဖြစ်ပေမဲ့တရုတ်ကတော့9နှစ်အတွင်းပြန်ဆက်ရမှာမို့ကျွေးဘူးလို့ဖြစ်နေပါတယ်။တွင်ရတဲ့ဘန်ဒါယင်းနဲ့2016-2019မှာဒီပတ်ချင်းငွေအမေရိကန်ဒေါ်လာတန်း600ကျော်ကိုမြန်မာကပြန်ဆက်ပါတယ်။ဒီထဲမှာတရုတ်ကအများဆုံးဒေါ်လာတန်း400ကျော်ပြန်ဆက်ရပါတယ်
။ပြန်ဆက်တဲ့ငွေထဲမှာအတိုးကတင်ဒေါ်လာတန်း200လောက်ဖြစ်နေပါတယ်။ဒါပေမဲ့ဒီပတ်ချင်းငွေရယူပြီးအကောင့်ထဲပေါ်တဲ့စီမံကိန်းတွေဟာညနေတလို့အောင်မြင်တာမဟုတ်ကြောင်းစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းဇန်နဝါရီလ31ရက်နေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောသွားပါတယ်။ချင်းဝင်နဲ့ဆောင်ရွက်နေတဲ့စီမံကိန်းတွေဟာပြည်သူအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေမှသာကျွေးတင်ရယူနိုင်မယ်လို့ဒေါက်ကင်ဆန်းလိုင်ဆွေးနွေးသွားတာကိုအလွန်မှန်ကန်ကြောင်းဒုဝန်ကြီးကထောက်ခံပါတယ်။အရင်ကတော့ဝန်ကြီးဌာနတွေနဲ့ရန်ကုန်နဲ့မန္တလေးစီပင်တာယာယီကော်မတီတွေကနိုင်ငံမှာငွေချေးယူလေရှိပါတယ်။ဒါပေမဲ့ပြည်သူကျွေးမီစီမံခန့်ခွဲမှုဥပဒေ2016ပြဋ္ဌာန်းပြီးနောက်ပိုင်းစီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနကလွှတ်တော်ရဲ့အတည်ပြုချက်နဲ့ပြည်ပချင်းငွေကိုရယူဖို့စီစဉ်ထားပါတယ
်။နိုင်ငံခြားအကျွေးအများဆုံးတင်တဲ့ဌာနဟာရက်စနစ်စောင့်ရင်ဝန်ကြီးဌာနဖြစ်ပြီးဒေါ်လာသန်း3,000ကျော်ကျွေးဆက်စရာရှိပါတယ်။စီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနကတော့ဒေါ်လာသန်းနောက်ထောင်ကျော်ကျွေးတင်လို့ဒုတိယအများဆုံးဖြစ်ပါတယ်။တယူဖို့ဆောင်ရွက်တဲ့စက်တွေဝင်ကြီးဌာနကနိုင်ငံခြားကချေယူထားတဲ့ချင်းတွေဟာဒေါ်လာသန်း1,500ရှိပါတယ်။ဖွံ့ဖြိုးရေးအခွင့်အရေးဆိုပြီးငွေချေခဲ့ပြီးနဲ့စီမံကိန်းအကောင့်ထဲမပေါ်တဲ့အခါမှာပြဿနာဖြစ်လာပါတယ်။ဒါကြောင့်မို့စီမံကိန်းစီစဉ်ရေးနဲ့တိုးတက်မှုအစီအခံစာဦးစီးဌာနကတာဝန်ယူပြီးစီမံကိန်းတွေကိုစနစ်တကျစစ်ဆေးနေတယ်လို့ဆိုပါတယ်။နိုင်ငံနဲ့ပြည်သူအတွက်အကျိုးရှိမရှိဆိုတာကိုအဓိကထားစစ်ဆေးနေပါလေ
။ပြည်ဝကျွေးမီအလွန်များလာတာဟာတိုင်းပြည်စီးပွားရေးကိုထိခိုက်စေတယ်လို့ယုံကြည်ကြပါတယ်။အကျိုးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးထားတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။ပြည်ဝကျွေးမီဟာတိုင်းပြည်ပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသင်းင်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးဆက်နိုင်ရည်ကျဆင်းလာတယ်လို့ဆိုပါတယ်။အာရှတိုက်မှာတော့ပြည်ပကျွေးမီဟာ30ရာခိုင်နှုန်းကျော်တာများပါတယ်။တောင်အမေရိကတိုက်နဲ့အရှေ့အလယ်ပိုင်းဒေသမှာတော့40ရာခိုင်နှုန်းကျော်ရှိကြပါတယ်။တရုတ်ပြည်မှာသာပြည်ပကျွေးမီဟာတိုင်းပြည်အသင်းင်ထုတ်လုပ်မှုရဲ့13ရာခိုင်နှုန်းသာရှိတာတွေ့ရပါတယ်။
ပြပကျွေးမီတိုးပွားလာတဲ့နှုန်းဟာတိုင်းပြည်အသင်းထုတ်လုပ်မှုတိုးပွားနှုန်းကညံစားစွာတိုးလာတာကိုနိုင်ငံအတော်များများမှတွေ့ရပါတယ်။မြန်မာပြည်မှာကျွေးဆက်နိုင်ရည်ရှိမရှိသိနိုင်ဖို့အတွက် IMF အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့က Debt Sustainability Analysis မနစ်ကလုပ်ပါတယ်။ပြပကျွေးမီဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့16ရာခိုင်နှုန်းရှိနေပြီးကျွေးမီစုစုပေါင်းကတော့တိုင်းပြည်အသင်းထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက်ကျွေးဒုက္ခ debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရံပုံဝေဖော်တာသုံးသပ်ပါလေ။ဒါပေမဲ့ကြီးပကျင်းကြီးဟာပို့ကုန်တဲ့ငွေပြည်နှုန်းပြောင်းလဲလာတဲ့အပေါ်မှာလည်းမူတည်နေတာမို့ပို့ကုန်ဈေးကနေငွေပြည်နှုန်းကိုမျက်ကြည့်မကျစောင့်ကြည့်ဖို့လိုနေပါလေတဲ့။အခြေအနေပြောင်းလဲလာရင်ကျွေးဒုက္ခအဆင့်ကိုရောက်သွားနိုင်ပါသေး။ဒါကြောင့်ပေါ်ကအမျိုးအစားများပြားလာအောင်လုပ်ဖို့တိုက်တွန်းထားပါတယ်။တိုင်းပြည်စီးပွားရေးမတိုးတက်ရင်ကျွေးမီအချိုးအစားကြီးမားလာနိုင်တာကြောင့်ကျွေးဒုက္ခဖြစ်တဲ့အခြေအနေကို မနေ့အမြန်ရောက်သွားနိုင်ပါတယ်။ဒါကြောင့်နိုင်ငံသားကျွေးဆက်နိုင်တဲ့အရေးအတွေးဟာအများအားပြောင်းလဲနေပါတယ်ခင်ဗျာ။